တရားပြည်နယ်လွန်ကော်မြို့နယ်ဒီမော့ဆုံမြို့တွေမှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဆက်ဖြစ်နေပါတယ်စစ်တပ်ဘက်ကတော့တိုက်ပွဲတွေဖြစ်နေသလိုနယ်မြေလုံခြုံရေးအတွက်ဆောင်ရွက်မှုတွေအဖမ်းအဆီးတွေလုပ်နေတယ်လို့ပြောပါတယ်ကရားပြည်နယ်မြို့တွေမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့တောင်းနဲ့ချီတဲ့ဒေသခံတွေထွက်ပြေးနေကြရတဲ့အခြေအနေတွေကိုပြည်သူတင်းတောင်နဲ့ကွင်းရင်ကပြောပြပေးပါမယ်ခင်ဗျာ
တရားပြည်နယ်ဒီမော့ဆုံမြို့နယ်လွန်ကော်မြို့တွေမှာဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်ကြားဒီနေ့မှလည်းတိုက်ပွဲပြင်းထန်နေပါတယ်ဒီမော့ဆွေမြို့မှာဒီနေ့မနေ့အစောပိုင်းကစစ်ကောင်စီတပ်ဖွဲ့တွေနေရာယူထားတဲ့မြို့တွင်းရဲစခန်းကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကပစ်ခတ်လို့နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ကြဆုံမှုတွေရှိခဲ့တယ်လို့မြို့ခံလူကပြောပါတယ
်။ဒီနေ့9နာရီလောက်ကလေးဆောက်ရတိုက်ပွဲဖြစ်နေတော့ရဲစခန်းတော့ပြန်လာဖြစ်တယ်ပေါ့။ရဲစခန်းကတော့လက်နက်ကြီးနဲ့လည်းဖြတ်ကြည့်။ဒီကနေ့တော့ PDF မှာကတောင်းရတဲ့အရာတွေကမရောက်သေးဘူး။အခုလည်းထိခိုက်ရှိတယ်။တန်ချက်ကကားနဲ့ဒီပြစ်ခံတို့လည်းပြစ်ခံဖြစ်ရလေ။ဒီလည်းမဲ့အရေးတော့ဒီမပြနိုင်ပေါ့
ဒီနေ့မနေ့ပိုင်းကစပြီး10နာရီချိန်ထိတိုက်ပွဲပြင်းထန်နေဆဲဖြစ်ပြီးစစ်ကောင်စီဘက်ကတင့်ကန်နှစီပြက်စီးပြီးတော့အကြဆုံးများသလိုကာကွယ်ရေးတပ်ဖွဲ့ဘက်က3ဦးတန်ရရတယ်လို့ကရင်နီပြည်သူ့ကာကွယ်ရေးဖွဲ့ DPDF ဘက်ကထုတ်ပြန်ထားပါတယ်နှစ်ဆက်ကစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့တိုက်ပွဲတွေဖြစ်တဲ့ဆိုတာကိုတော့အတိပြုပေမဲ့အသေးစိတ်မသိရသေးဘူးလို့ပြောပါတယ
်ဒီမနေ့အချိန်ကတော့အသေးစိတ်တော့မသိသေးဘူးကျွန်တော်တို့ဒီကျန်းသက်အဖွဲ့များအနေနဲ့ကတော့တိုက်ခိုက်ခဲ့ရလို့ရှိတယ
်ဒီမော့ဆွေမြို့ထဲကဆိုးရယုံတို့ချို့ကိုပြည်သူ့ကာကွယ်ရေးအဖွဲ့တွေတနင်္ဂနွေနေ့ကမီးရှို့ဖျက်ဆီးခဲ့ပြီးနောက်စစ်တပ်ဘက်ကအင်အားဖြည့်ထားပါတယ်တောက်ကြနေတဲ့စနေနေ့တွေတုန်းကလည်းနှစ်ဖက်ပြေခတ်တိုက်ခိုက်မှုတွေကြောင့်ဒီမော့ဆွေမြို့ဒေသခံတောင်းနဲ့ချီစစ်ဘေးလွတ်ရာတိမ်းရှောင်နေကြရပါတယ်ပေါ်လခဲမြို့နဲ့မော်ချီမြို့ဘက်မှာတော့ဂရင်းနေမြို့သားသုတ္တရေးပါတီ KMPP ရဲ့ပါဝင်ပူပေါင်းအင်အားဖွဲ့ကနေစစ်ကောင်စီတပ်စခန်းတစ်ခုပေါ်မနေ့မေလ24ရက်နေ့ကတိုက်ခိုက်ခဲ့တယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်
မော်ချီဘက်မှာတော့မနေ့တော့ကကျွန်တော်ညနေပိုင်းတော့မှစခန်းတစ်ခုကို PNB ရဲ့ဖွဲ့ရပါပါတယ်ဝင်ပြီးတိုက်ခတ်တာရှိတယ
်တခါလွိုင်ကော်မြို့မှာလည်းမြို့ဝင်ထွက်စစ်စစ်ရေးဂိတ်တစ်ခုဖြစ်တဲ့ဗန်ကန်းဂိတ်မှာဒီနေ့အစောပိုင်းစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေတိုက်ပွဲဖြစ်နေတယ်လို့နနက်တော်ရက်ကွက်မှာမနေ့ညကတိုက်ပွဲတွေဖြစ်ခဲ့တယ်လို့လွိုင်ကော်မြို့ခံကပြောပါတယ
်မနေ့ညအချိန်ကြီးကတော့ဟိုစစ်တပ်ကရောက်လာတဲ့အသင့်ကားတစ်စီးပါနော်နနက်တော်ကချစ်တဲ့အချိန်မှာ BDF ရဲ့နဲ့ဒါရိုက်တွေ့ချတော့အပြန်နဲ့ပြစ်ခတ်မှုဖြစ်တယ်ည9နာရီကြည့်တယ်အပြန်နဲ့တိုက်နားလိုက်ပြစ်လိုက်နားလိုက်ပဲ
စစ်ကောင်စီပြောခွင့်ရဖို့ရုပ်စုံမင်းထွန်းကတော့လွိုင်ကော်မြို့တွင်ပြေကမှုတွေရှိနေတယ်လို့စစ်တပ်ဘက်ကဖမ်းဆီးတွေလုပ်ခဲ့တယ်လို့ပြောပါတယ
်လွိုင်ကော်ဘက်အချိန်ဒီမှာလည်းအိုင်းမှာကျွန်တော်တို့တော့ဟိုနေလုံလုံကြီးဆက်လက်အောင်ရနေရတာမျိုးရှိပါတယ်အခါနေတော့ပြစ်ခတ်တာတွေနောက်ဆက်တာတွေတော့ရှိနေတော့မှာဖြစ်ပါတယ်မနေ့ကတော့ကျွန်တော်တို့အန်ကောဘက်မှာဖန်ဆီးရမိခဲ့တဲ့လူတွေလည်းကျွန်တော်အန်ကောဆိုင်မှာရှင်းနေတော့တော့ကျွန်တော်ဖန်ဆီးရမိတဲ့ကြည့်တယ်
လွိုင်ကော်မြို့တဲ့လမ်းတော်လမ်းလာသူတွေကိုစစ်တပ်ကဖမ်းဆီးခဲ့တယ်လို့မြို့ခံတွေကပြောပြပါတယ
်6ရက်ဖမ်းခံရတယ်မင်းတို့ကချောင်းပကင်းတဲ့တိုင်းလမ်းတော်တွေကဖမ်းပြီးဟိုကားပင်းနဲ့လိုက်တယ်လို့
ပြည်ကတိုက်ခတ်မှုတွေဖြစ်နေတဲ့လွိုင်ကော်မြို့နယ်ထဲမှာဘေးလွတ်အောင်ထွက်ပြေးနေရသူတွေတောင်းတဲ့ချီရှိနေပါတယ
်လွိုင်ကော်တမိနယ်ထဲဆိုမရှိဘူးဆိုရင်တော့တောင်းတောင်းတီးတောင်းလို့ရှိနေတယ်ဒီအတိုင်းလူတွေကကျမလူရှိရောအပေါင်းတော့တောင်းတဲ့မှာလက်ကင်းကထွက်နေကြတယ်။မြေပေါ်မှာနေလူလဲအခုကြီးကျောင်းပေါ်ပေါ်ကြီးတောင်းမှာပဲရှိနေကြတယ
်။မနေ့ကတော့ကယန်းတရားကြေးရွာကဒုက္ခတဲ့တချို့ပုန်းခုနေတဲ့ဖခင်ကျောင်းတဲ့စစ်တပ်ကပြစ်လိုက်တဲ့လက်နက်ကြီးထိမှန်လို့အရသာ၄ယောက်တိတ်ဆုံးခဲ့တယ်လို့အများပြားတန်ရာရရှိခဲ့ပါတယ်။ကယားပြည်နယ်လွိုင်ကော်မြို့နယ်တီမောဆူမြို့နယ်ဘရူဆူမြို့နယ်နဲ့ရှမ်းပြည်နယ်မိုးပြဲမြို့တို့မှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေပြန်လည်ပစ်ခတ်တိုက်ခိုက်မှုတွေကြောင့်ဒေသခံ6000ကျော်စစ်ဘေးသိမ်းရှောင်နေကြရပြီးဒုက္ခသည်တွေအတွက်ဆေးဝါးအစားအသောက်အသုံးဆောင်တွေလိုအပ်နေတယ်လို့ပြည်တွင်းဒုက္ခသည်အကူအညီပေးတဲ့အဖွဲ့တွေကပြောနေကြပါတယ်ခင်ဗျာ
။နိုင်ငံအိမ်သတင်းပေးပို့ထားတာပါခင်ဗျာ။